သားညုံ WhatsApp တုံးလားတုံးလို့ရှင် update လုပ်လိုက်အောင်နော် WhatsApp messaging application တွေကို spyware ဝင်ပြီးတော့ WhatsApp တုံးတဲ့သူတွေထောက်လန်းခံရလို့
လုပ်ပြီးပါပြီမဆွေမောကဒီမြန်မာနိုင်ငံအပါအဝင်ကမ္ဘာထွန်းမှာအသုံးများတဲ့ WhatsApp ထဲကို Israel ကုမ္ပဏီတစ်ခုကဖန်တီးတဲ့ထောက်လန်းရေး spyware ဝင်နေဆိုတဲ့သတင်းထွက်ကလေးကိုချက်ချင်းလုပ်တာ
Israel စစ်တပ်အပါအဝင်တချို့အစိုးရတွေအတွက်ကိုထောက်လန်းရေး software တွေကိုထွင်ပေးနေတဲ့ NSO Group ဆိုတဲ့ဒီ Israel လုပ်ငန်းရဲ့ software ပါသူတို့ရဲ့ထောက်လန်းရေး software တွေကိုအတိုက်ခံတွေကိုထောက်လန်းတဲ့အစိုးရတွေအသုံးများတယ်လို့ဤပညာကျွမ်းကျင်သူတွေကပြောတယ်။အဲဒါကြောင့်လဲ NSO ပုဂ္ဂလိကကုမ္ပဏီကို cyber လက်နက်မှောင်ခိုးဆိုပြီးတော့မှပြောကြတာရှိတယ်ရှင်။အခုလဲသူတို့ရဲ့ software နဲ့ဒီပြစ်မှတ်ထားခံရသူတွေရဲ့လက်ကင်ဖုန်းတွေတွေရအောင်လုပ်ပြီးတော့အဲ့ဒီသူတွေကိုထောက်လန်းတာတဲ့
။တကယ်တော့ text message အပြန်လန်ပို့နိုင်ဖုန်းဆက်နိုင်တဲ့ WhatsApp ဆိုတာကလုံလုံကြီး immediate စိတ်ချရတယ်လို့ပြောကြတာဗျ။message ပို့ရတဲ့သူနဲ့ရိုက်ရွေးတဲ့သူကလွဲလို့ဂျာကနေပြီးတော့ဘလို့မှဝင်ရောက်ခွေ့ယူလို့မရအောင်လို့ end to end encryption လုပ်ထားတယ်ဆိုလို့နိုင်ငံတော်များများမှာလွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေလုံခြုံရေးတာဝန်ရှိသူတွေအထူးအောင်မှာတုံးကြတယ်ဗျ။
အဲဒီလောက်တောင်စိတ်ချရတယ်ဆိုတဲ့ app ထဲကိုအစိုးရအဆင့်3နဲ့ထောက်လိုက် spyware ဝင်တာရှင်ဘလို့လောက်တာလဲဆိုတော့သူတို့ပြင်ပတ်ထားတိုက်ခိုက်ခြင်းသူတွေရဲ့ဖုန်းတွေကို WhatsApp application ကနေတဆင့်ဖုန်းခေါ်တယ်။အဲ့ဒီဖုန်းကိုကိုင်ကိုင်မကိုင်ကိုင်ခေါ်လိုက်တဲ့ဖုန်းကနေတဆင့် spyware ရောက်သွားတာလို့ကျွမ်းကျင်သူတွေကပြောကြတယ်
။ WhatsApp ကို Facebook ကုမ္ပဏီကပိုင်တာမဟုတ်လားမဆွေမမော2018တနှစ်လုံး Facebook သုံးသူတွေရဲ့လုံခြုံရေးချိုးဖောက်ခံရတဲ့ပြဿနာသတင်းတွေကြားနေရတာ။အခုတခါ WhatsApp မှာပါလုံခြုံရေးချိုးဖောက်ခံရတာ။ဒီတခါကတော့အစိုးရ3အဆင့်ထောက်လိုက် spyware နဲ့တိုက်ခိုက်ခံရတာပဲ။
WhatsApp ကုမ္ပဏီကတော့ဒီကမ္ဘာလုံးမှာဒီသုံးတဲ့သူတန်း1500လောက်ရှိတဲ့ထဲကဗန်နီယောက်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ဆိုရယ်။ဒါပေမဲ့တိုက်ခိုက်ခံရသူရဲ့ဖုန်းထဲကိုအဲ့ဒီ spyware software ရောက်သွားလို့ရှိရင်လက်ကင်ဖုန်းရဲ့ operating system တစ်ခုလုံးကိုထိမ့်ချုပ်လိုက်နိုင်ပြီးတော့ဖုန်းပြောတာတို့ message ပို့တာတို့ထောက်လန်းနိုင်တယ်လို့ WhatsApp ကပြောတယ်။ဒီ spyware နဲ့ပတ်သက်လို့သူတို့သိထားသမျှကိုလည်းလူအခွင့်အရေးအဖွဲ့တွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေတခါအစိုးရအဖွဲ့တွေကိုအကြောင်းကြားထားတယ်လို့ WhatsApp ကပြောတာကို Financial Times သတင်းစာကြီးထဲမှာတော့ကိုးကားဖော်ပြတယ်။
အဲ့တက်ခတ်မှုကိုမေလဇန်ကလေးက WhatsApp ကသိခဲ့လို့ဒီလုံခြုံရေးဟာကွက်ကိုပြင်နိုင်ဖို့ WhatsApp engineer တွေကမနာမနေကိုစူးစမ်းခဲ့ကြတာတဲ့။မေလ23ရက်နေ့ကတော့သူတို့ရဲ့ app မှာလုံခြုံရေးချိုးဖောက်ခံရတယ်ဆိုတာကို WhatsApp ကလူသိရှင်ကြားဝန်ခံပြီးတော့ app သုံးသူတွေကို software update ချက်ချင်းလုပ်ကြဖို့တိုက်တွန်းတယ်ဗျ။ Android phone သုံးကြတဲ့သူတွေရောiOS ဖုန်းသုံးကြတဲ့သူတွေအတွက်ပါ hardware ကိုပြင်ဆင်တဲ့ဒီ software အသစ်ကို update လုပ်ပေးခဲ့တာ
အခုတိုက်ခိုက်တဲ့ spyware က NSO ကုမ္ပဏီကထွင်ထားတဲ့ဒီနာမည်ကျော် Pegasus ထောင်လိုက်ရဲ့ software ဖြစ်တယ်လို့လည်းပြောနေကြတယ်အဲ့ဒီ Pegasus spyware ဆိုတာကသူတို့ထောင်လန်းခြင်းသူတွေရဲ့ဖုန်းတွေရဲ့ microphone တွေကင်မရာတွေကနေတဆင့်သူပဲသွားတယ်ဘာပြောတယ်ဆိုတာကိုထောက်လန်းတာလို့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောပြကြပါတယ်
Pegasus spyware နဲ့တိုက်ခိုက်ခံရတဲ့အထဲမှာ Amnesty International လူခွင့်ရေးအဖွဲ့ကြီးလည်းပါပါတယ်။ဒါကြောင့်မလို့ Israel ထောက်လန်းရေးဌာနအနေနဲ့ NSO ရဲ့ software တွေနိုင်ငံခြားကိုတင်ပို့ခွင့် license သိမ်းဖို့ Amnesty ကတရားရုံးမှာတောင်းဆိုမှုဖွင့်ထားပါတယ်။အခုလည်းပဲ WhatsApp က Pegasus spyware ကိုသုံးတယ်ဆိုတာနဲ့ပတ်သက်လို့ Israel ဆိုင်ရာ Amnesty International အဖွဲ့က Chambri Igri ကအခုလိုပြောပါတယ်
။ The NSO Pegasus software is being used and in violation of privacy.freedom of expression freedom of speech
and လူခွင့်ရေးချိုးဖောက်တဲ့လုပ်ရက်တွေလွလွလပ်လပ်ထုတ်ဖော်တာပြောဆိုတာတွေကိုချိုးဖောက်တဲ့လုပ်ရက်တွေမှာ NSO ရဲ့ Pegasus software ကိုအသုံးချနေကြပြန်ပါတယ်ဒီလုပ်ရက်ကြောင့်လူခွင့်ရေးကာကွယ်လှုပ်ရှားသူတွေရဲ့ပုံမှာတိုက်ခိုက်တဲ့အထိကြောချမ်းစရာဖြစ်တွေအထိဖြစ်သွားနိုင်ပါတယ် RS ဘောများပြည်တော်စုတို့မက္ဆီကိုတို့မှာဖြစ်ခဲ့တယ်လို့လူတွေထောင်ချခံရတဲ့အထိလည်းဖြစ်သွားနိုင်ပါတယ
် NSO group ကလူခွင့်ရေးချိုးဖောက်တဲ့အစိုးရတွေအတွက် spyware တွေထွင်ပေးနေတာကိုလည်းAmnesty International လူခွင့်ရေးအဖွဲ့ကြီးကထောက်ပြပါသေးတယ
် These softwares that NSO is marketing as tools to prevent terror and crime are used against human rights defenders
အကြမ်းဖက်မှုနဲ့ရာဇဝတ်မှုကာကွယ်ရေးတို့အတွက်လို့ NSO ကပြောပြီးတော့ကြော်ညာနေတဲ့ software တွေကဒီလူခွင့်ရေးကာကွယ်သူတွေရှင်းနေတွေဆရာဝန်တွေလွတ်တော်အမတ်တွေကိုတိုက်ခိုက်တဲ့နေရာမှာတုံးနေပါတယ်ကျမတို့ကရာဇဝတ်မှုကျူးလွန်တဲ့သူတွေအကြမ်းဖက်ဝါတွေမဟုတ်ပါဘူးဣသရေလကာကွယ်ရေးဝန်ကြီးဌာနကဒါကိုခွင့်ပြုထားတာကြောင့်ကမ္ဘာတဝန်းကလူပေါင်းတန်းနဲ့ချီအနေနဲ့ကြုံစီပါတယ
် NSO group ဘက်ကတော့သူတို့အနေနဲ့သူတို့ရဲ့ software ကိုရောင်းမဲ့သူတွေကိုစီစစ်တယ်လူခွင့်ချိုးဖောက်တဲ့ဆွဆွဲချက်တွေရှိလာလို့ရှိရင်စုံစမ်းတယ်လို့ Financial Times သတင်းစာကြီးကိုတုံ့ပြန်တဲ့အကြောင်းသတင်းစာမှာဖော်ပြပါတယ်အခု WhatsApp နဲ့ပတ်သက်တဲ့သတင်းတွေအပေါ်မှာလည်း NSO ကစုံစမ်းနေတယ်လို့ဆိုပါတယ်သူရဲ့နည်းပညာသုံးဆောင်တဲ့လုပ်ငန်းတွေမှာ NSO ကပါဝင်ပတ်သက်ခြင်းမရှိသလို ဘသူတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လဲဆိုတာကိုလည်းဖော်ထုတ်ပြီးမှမဟုတ်ဘူးအဲ့ဒါတွေကသူ့ software ကိုတုံးတဲ့ထောက်လိုင်းဌာနတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေနဲ့သာလုံးဝသက်ဆိုင်တယ်လို့တုံ့ပြန်တယ်လေ
WhatsApp ထဲမှာ NSO ရဲ့ထောက်လိုင်းရေး software တွေသွင်းတိုက်ခိုက်ခံရသူတွေဘယ်သူတွေလဲဆိုတာမသိနိုင်သေးတာမို့ Android phone သုံးသူပဲဖြစ်ဖြစ် iPhone သုံးသူပဲဖြစ်ဖြစ် WhatsApp သုံးတဲ့သူတိုင်း software update လုပ်တင်တာကတော့သိကြတယ်ကိုသားညုံဦးရ
WhatsApp ကလုံခြုံရေးဟာကွက်ကိုပြင်ဆင်တယ်လို့ပြောနေတာကိုယ့်ရဲ့ phone ထဲမှာ NSO software သွင်းတိုက်ခိုက်ခံရတယ်ဆိုရင်အဲ့ software ကိုဖယ်ရှားပြီးမပြီးဆိုတာကိုတော့ WhatsApp ကမပြောဘူးတော့မဆင်မမွေ
လူပေါင်း 1.5 ဘီလီယံလောက်သုံးနေတဲ့ WhatsApp လိုမျိုး messaging app တစ်ခုမှာအခုလိုမျိုးလုံခြုံရေးဟာကွက်ကြီးဖြစ်ခဲ့တာကြောင့်မို့လို့ကိုယ့်ရဲ့လက်ကင်ဖုန်းထဲကိုထည့်သုံးတဲ့ app တွေကဘလောက်လုံခြုံစိတ်ချရတယ်လဲဆိုတာ smartphone သုံးတဲ့သူတိုင်းပြန်စဉ်းစားသတိထားဖို့သတိပေးလိုက်ရအောင်နေပါတယ်ရှင်